ဒီမိုကရေစီပေါ်ဆောင်တဲ့အရတာအစိုးရလက်ထက်ဆစ်ဆန့်ကျင်ရင်းတဲ့တပ်ဖွဲ့တွေရဲ့ငင်းကြမ်းစွာဆန္ဒထုတ်ဖို့တောင်းဆိုသူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာကတော့နိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖို့ခွင့်ဒီမိုကရေစီစံနှုန်းတွေကိုဖောက်ဖျက်ရကြတယ်လို့တရားစွဲခံလူငယ်တွေကပြောဆိုလိုက်ပါတယ်။ပြည်သူတွေခိတ်ခိုက်နစ်နာနေရတဲ့ပြည်တွင်းစစ်မြင်းငင်းဖို့ရခိုင်စစ်ရဲရဲ7 July နေ့မှာတောင်းဆိုခဲ့တဲ့ကြောင်းသားတမကလူငယ်တွေကိုတရားစွဲဆိုတာအပါဝင်ကချင်စစ်၈နှစ်ပြည့်ချိန်စစ်ဆောင်တွေရဲ့ငင်းကြမ်းစွာတရုတ်ဖို့ဆန္ဒထုတ်ဖို့ခဲ့ကြတဲ့ကချင်တိုင်းနာလူငယ်တွေကိုပါငြိမ်းစုစီပုံမှန်တွေနဲ့အတိအကျတရားစွဲဆိုခဲ့တဲ့ပေါ်ပွေဖန်ပြောဆိုလိုက်တာပါတက်ကြွလှရှားသူတွေရင်ဆိုင်နေရတဲ့အမှုနောက်ဆုံးအခြေအနေကိုတော့မဆူမုံကစူးစီးတင်ပြထားပါတယ်
ပြည်ရဲ့7 July နေ့ကရန်ကုန်တက္ကသိုလ်ဝင်းတွင်ကျောင်းသားလူငယ်တွေစုဝေးချီတက်ခဲ့ကြပြီးတော့ဘုံခွဲဖြက်စည်းခံခဲ့ရတဲ့ကျောင်းသားသမဂ္ဂတက္ကသအဆောက်အုံရဲ့ရှေ့မှာစုဝေးရောက်ရှိခြင်းလက်ရှိ NLD အရတားဆိုရလက်ထက်ပြည်တွင်းစစ်အပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသကတိုက်ပွဲတွေအများဆုံးရပ်ဖို့နဲ့မြမပြည်ရဲ့ပဂတိအခြေအနေတွေဟာအတော့ကိုဆိုးရွားနေပြီလို့ထောက်ပြပြောဆိုခဲ့ကြတဲ့ကျောင်းသားသမဂ္ဂခေါင်းဆောင်၈ဦးကိုရင်းစုစီပုံမှန်နဲ့တရားစွဲဆိုလိုက်ပါတယ်ပြည်စီပုံမှန်ချီတက်နေကြဖြစ်ပေမဲ့လို့ဒီနှစ်2019ခုနှစ်မှာထူးထူးခြားခြားသူတို့ကိုကမာရွတ်ရဲစခန်းနဲ့လက်ရဲစခန်းတာဝန်ရှိတဲ့သူတွေကအသီးသီးတရားစွဲဆိုခဲ့တဲ့အပေါ်မှာတော့တရားစွဲဆိုခံရသူတဦးဖြစ်တဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကျောင်းသားများသမဂ္ဂဘာသာသားနဲ့ဥဝင်စာသင်ကျောင်းတာဝန်ခံလည်းဖြစ်တဲ့ကိုမင်းသွေးတေကအခုလိုတုံ့တက်ပါတယ
်။တမီတက်တဲ့ဒီဆုံရှားမှုကိုတော့သိပြီးမှမလုံနိုင်အောင်ကျူးတွင်းတာမျိုးလူတစ်ချက်ယူဆတယ်။နောက်တစ်ခုကတော့ဒီနေ့7 July ပြင်ဟာချက်ဒီမှာထူးခြားချက်အနေနဲ့ဒီနေ့တည်းကတော့တာသာသာအဆောက်အဦကျောက်ပြီးဖိစားတော့ကျောင်းသမဂ္ဂတရားဝင်ကြီးကြီးတွေနေကိုဒီ7 July ပြင်ဟာချက်ဒီမှာကျောင်းသမဂ္ဂအကြီးကြီးရေးကြတယ်ပေါ့ဒီနေ့တော့ကျွန်တော်တို့ဒီရခိုင်မှာစစ်တပ်ကဒီရက်သားကြီးကိုဖမ်းဆီးတက်ဖြတ်နေတဲ့ကိစ္စတွေကိုသူတို့ကတော့ကိုယ်တိုင်ကျောင်းသားကိုအောက်တီကြီးလာမှာကိုအဖေကိုဖမ်းလို့မမိလို့ပြန်ပြီးဆွဲသူကိုဖမ်းသွားတဲ့ကိစ္စကိုအဲ့ဒါကြီးလည်းစစ်တပ်ကရက်တန်းရက်ပြီးဖို့ဆိုတာမျိုးကျွန်တော်တို့ပါတယ်နောက်ဒီကျောင်းပဝင်ရှင်လုံးမျိုးနဲ့ကျောင်းသားတို့ကိုခိနေတဲ့ကိစ္စတွေကိုလည်းပြင်ဆင်ပေးဖို့ဆိုတဲ့ဟာမျိုးပါတယ်ပေါ့ဆိုတော့ဒီနေ့ထူးခြားချက်ကတော့ကျောင်းသားသမဂ္ဂအကြီးကြီးကအဲ့ဒါကိုပဲဆောင်းပေးပြီးတော်တော်များများပြောကြပါတယ်စစ်တပ်ကသူတို့ထိပါတဲ့အတွက်ပြည်ထရေးကိုဖိအားပေးပြီးတော့ကျွန်တော်တို့တရားစွဲခိုင်းတာလားဆိုတာလည်းအဲ့ဒါကျွန်တော်ယူဆချက်တစ်ခုပေါ့
ရဲစခန်းမှာအမှုသွားပြီးရင်ဆိုင်ခဲ့ကြတဲ့တရားစွဲခံကျောင်းသားတွေအနေနဲ့ဒါပဲရုံချိန်နေမှာတော့သူတို့အတွက်ရှိနေမလို့ပဲကိုယ်တိုင်ပဲတရားရင်ဆိုင်သွားကြဖို့ဆုံးဖြတ်ထားကြတယ်လို့လည်းကိုမင်းသူတေကပြောပါတယ
်ကျွန်တော်တို့စစ်ဆက်ယူဖို့အတွက်ရင်ဆိုင်ခဏလိုက်ခဲ့ပါပေါ့နော်အဲတယောက်ချင်းစီအိမ်ကိုလည်းခေါ်တယ်ခေါ်ပြီးတော့ကျွန်တော်တို့ဟိုရင်ဆိုင်စစ်ဆက်သွားပြီးပြေးပြီးတဲ့အခါမှာတရားရုံးကျမှဟိုရင်ဆိုင်ရမှာ23ရက်နေ့တရားရုံးချိန်လိုက်တယ်ပေါ့အလုံးလက်ရှိဆွဲထားတာ၈ရောက်ရှိတယ်ဒီတက္ကသအစုကကြတော့သူကတကားဖြူသွားနေပြီးတော့တက္ကသရင်မြူလာတဲ့အခါသူကလှိုင်းနေပြီဖြစ်သွားတယ်ဆိုတော့လှိုင်းတော့လေစကန်းက၂ရောက်ဆွဲတယ်ကျန်တဲ့၆ရောက်ဘာကသအစုကတော့စစ်ကြောင်း၃ကြောင်းလုံးကိုဆွဲတယ်ပေါ့တကြောင်း၂ရောက်နဲ့ဘာသာစစ်ကြောင်းကဝင်းရင်ဖြူမှုနဲ့သူရလင်းတွေကိုဆွဲထားတယ်ဒီကလည်းပြင်ပြေးခုံပြီးဆိုတော့အထက်ကမှဒီကကျောင်းသားကိုယ်စားလှယ်ပါတယ်အဖွဲ့တွေကတော့ဗက်အီပီဂျီကျောင်းနဲ့ကိုခံမင်းထက်ကိုဆွဲတယ်ပေါ့ဒီပိုင်းတက်ကိုကျောင်းသားသမဂ္ဂကျောင်းသားတွေကိုတော့ကျွန်တော်နဲ့ကိုဆိုင်ဝင်တယ်ဆိုရတယ်ဒီနေ့မှအစီအစဉ်လို့တော့ဒီအချိန်ပိုင်းလေးကိုကျောင်းသားသမဂ္ဂအခုကြောင့်အစီအစဉ်ပါဆုံးဖြတ်ချက်ချတာကျွန်တော်တို့ကဒီတရားရင်ဆိုင်ဖို့အတွက်ဟိုရှင်းနေမှာပဲဒီတိုင်းရင်ဆိုင်ဖို့အဲနောက်ဆုံးမှအမိန့်ချလာတဲ့ငွေတန်းသုံးဖို့ထောင်းတဲ့အခုရွေးချယ်ခွင့်ရှိရှိထောင်းရလို့ပဲကျွန်တော်ဒီဥပဒေပုံမှောက်ဆန့်ကျင်တဲ့နေနဲ့ရွေးချယ်ဖို့ဆိုတာဆုံးဖြတ်ချတာပါလေဟုတ
်တချိန်တည်းမှာပဲကချင်စစ်ရှင်းနေပြည့်တဲ့အချိန်ကချင်ပြည်နယ်မြစ်ကြီးတဲ့မြို့ပြည်သူရေးပြပါရှင်ပြည်တွေအများဆုံးရက်ဖို့နဲ့စစ်ဆောင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကချင်ပြည်နယ်မြစ်ကြီးတဲ့မြို့ပြည်သူရေးပြပါရင်းရဲစွာတရုတ်ဖို့တင်ဆက်ခဲ့ကြတာကိုဥဆောင်ခဲ့သူကချင်ရင်းရဲလှုပ်ရှားသူလူငယ်အုပ်ဖြစ်တဲ့မဆိုင်လူပန်တဲ့ကိုပေါ်လူတို့ကိုလည်းရင်းစုစီပုံမှန်နဲ့မြစ်ကြီးသားရစခန်ကတရားစွဲဆိုခဲ့ပါတယ်ခုလိုရင်းရဲစွာလှုပ်ရှားသူတွေကိုမတရားပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာကတော့ပြည်သူကရွေးချယ်လိုက်တဲ့အရတားအစိုးရလက်ထက်တစ်ဖြစ်စီဆုံးလုပ်ရဖြစ်တယ်လို့လည်းကချင်လူငယ်မဆိုင်လူပန်ကဝေဖန်ပြောဆိုပါတယ်
အန်ဒီဆိုရတက်လာခြင်းနောက်ပိုင်းမှာအမြင်နဲ့တရားစစ်ဆင်ရတယ်ပေါ့နော်အရင်ကတော့မှစစ်အာဏာရှင်စနစ်မှာတမကြမ်းတွေနဲ့ဒီအရေးသာဆိုရတက်လာတဲ့အချိန်မှာကမှသူတို့ကိုတရားစစ်ဆင်ရတယ်ပြီးတော့ရန်ကုန်မလေးမှာရှင်တဲ့စားသူတွေဒီ activist တွေကလည်းပေါ့နော်ဒီမှာ support နေတဲ့တရားစစ်ရတယ်ဆိုတော့ကဒီမိုကရေစီအစိုးရလို့ကြွေးကြော်နေပေမဲ့ဒီမိုကရေစီရဲ့တိုင်းနဲ့နဲ့ဖြစ်တဲ့ freedom expression ကိုလေးစားမှုလိုက်နာမှုမရှိတဲ့ညောအမြင့်ချုပ်ကြီးမှာပေါ့နော်ဟိုသုံးဆောင်ရတဲ့အပိုင်းကတော့တတော်လေးဒီမိုကရေစီကိုမလိုလားလားဆိုတော့ကျွန်တော်တို့ကစဉ်းစားနေပါတယ်ဒီအစိုးရဘက်ကနေလည်း freedom of expression ကိုဒီလိုချုပ်ကိုမချပြခိုင်းခြင်းလာတာပေါ့နော်ဒီစိတ်ရှိပြီးမျိုးဆောင်ရတာပေါ့ဒါကျွန်တော်တို့ကတော့ဒီလိုအင်တမီပါတယ်ပေါ့နော
်အခုလိုမျိုးနိုင်ငံသားတို့ရဲ့အခြေခံဒီမိုကရေစီခွင့်ရတွေကိုထိပါးစေတဲ့ဥပဒေပုံမှန်တွေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့ဥပဒေပညာရှင်တွေနဲ့နိုင်ငံသားခွင့်ရလှူရှားသူတွေဘက်ကဒီဇိုင်းမတ်ဝေဖန်ထောက်ပြနေချိန်မှာပဲပြည်ထောင်စုလွှတ်တော်တွေမှာတထောင်ရှိအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ကိုယ်စားလှယ်တွေဘက်ကကြိုးပမ်းဆောင်ရွက်နေချိန်လည်းဖြစ်ပါတယ်ရှင်